အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းမှာဒီကနေ့တနင်္လာနေ့ကမြေကလေးလှုပ်ခတ်ခဲ့တဲ့အတွက်လူအနည်းဆုံး56ယောက်သေဆုံးခဲ့ပြီး900ကျော်ဒဏ်ရာရခဲ့ကြတယ်လို့အနောက်ဂျာဗာအုပ်ချုပ်ရေးမှူး Redwan Kamel ကပြောပါတယ်။မလင်းကျောက်အဆောက်အဦဒါဇင်ချီပျက်စီးခဲ့ရတယ်လို့လည်းတနင်္လာလုံးဆိုင်ရာသဘောဝဘေးအန္တရာယ်ရောက်ပါရေးဌာနရဲ့အကြီးအကဲကဆိုပါတယ်။လူတော်တော်များများပျက်စီးတွေကြားမှာပိတ်မိနေကြတာကြောင့်သေဆုံးထိခိုက်ဆင်းကကြာလာတာနဲ့အမျှများလာနိုင်ခြင်းရှိတယ်လို့အုပ်ချုပ်ရေးမှူး Redwan Kamel ကဒေတာကန်မီဒီယာCompass TV ကိုပြောခဲ့တာပါအမေရိကန်ဘူမိဗေဒလေးလိုက်ဌာနရဲ့တိုက်တာချက်အရငလင်းကအနောက်ဂျဘကျွန်းဂျီယန်ဂျွန်ကိုဗဟုပြုလှုပ်ခတ်ခဲ့ပြီးပြင်အား 5.6 ရှိတယ်လို့ဆိုပါတယ်ငလင်းလိုက်ဟာကီလိုမီတာ80အကွာဂျကာတာမြို့တော်ကိုလည်းရိုက်ခတ်ခဲ့ပြီးအထက်မြင့်အဆောက်အဦတွေကလူတွေကိုရွှေ့ခိုင်းခဲ့ရပါတယ်ဇန်နဝါရီလတုန်းကလည်းဆာလာဝီစီကျွန်းမှာပြင်အား 6.5 ငလင်းလှုပ်ခဲ့တဲ့ကြောင့်လူ100ကျော်သေဆုံးခဲ့ပြီးထောင်ပေါင်းများစွာဥပ္ပေအိမ်မဲ့ဖြစ်ခဲ့ရပါတယ်